Bangladesh ဘက်ထပ်ပြေးတင်းရှောင်သွားတဲ့တိတ်နေချီတဲ့ရိုဟင်ဂျာတွေကလူ900လောက်ကိုပြန်လည်ခံဖို့အဆင်သင့်ရှိနေတယ်လို့ရခိုင်ပြည်နယ်ကောင်စီပြောခွင့်ရရဲ့လက်တလောပြောဆိုချက်ဟာလက်တွေ့မကျဘူးလို့ရိုဟင်ဂျာဒုက္ခသည်တွေကဝေဖန်ပြောဆိုလိုက်ပါတယ်ရိုဟင်ဂျာတွေနေရပြန်နိုင်ရေးဒုက္ခသည်တွေနဲ့သာအရင်ညှိနှိုင်းဆွေးနွေးရမှာဖြစ်ပြီးအဓိကလုံခြုံရေးနောက်ဂုဏ်သိက္ခာရှိစွာနေရပြန်နေရရင်ပြန်ရေးသူတို့ဆုံးရှုံးနှိမ့်နာခဲ့တာတွေအတွက်တရားမျှတမှုရှိရေးဆိုတာတွေကိုအကောင့်ထယ်ဖော်ပြဖို့ထပ်မံတောင်းဆိုကြပါတယ်အရင် NLD အစိုးရလက်ထက်ကတည်းကနောက်နေကြံ့ကြခဲ့ရတဲ့ရိုဟင်ဂျာတွေနေရပြန်ရေးဒုက္ခသည်တွေရဲ့သဘောထားကိုတော့မတ်စုမွန်ကဆက်သွယ်မေးမြန်းပြီးတော့တင်ပြပေးထားပါတယ်ခင်ဗျာ
2019ခုနှစ်ကရခိုင်ပြည်နယ်မြောက်ပိုင်းမှာ ARSA အကြမ်းဖက်အဖွဲ့ကနေစစ်တပ်စခန်းနဲ့နေကြားဆောင်တဲ့စခန်းတွေကိုဝင်ရောက်စီးနှင်မှုတွေအပြီးစစ်တပ်ကနေနေမြေရှင်းလင်းမှုတွေဆောင်ရွက်ခဲ့ခြင်းလူခွေချိုးဖောက်မှုတွေရှိတာကြောင့်အသက်ဘေးကိုစိုးရိမ်ရလို့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကရိုဟင်ဂျာဒုက္ခသည်တိမ့်နဲ့ချီထွက်ပြေးခိုလုံနေကြတာဖြစ်ပါတယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်း2022ခုနှစ်နိစံပိုင်းမတ်လလောက်မှာဒီလိုမျိုးဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးသွားတဲ့ရိုဟင်ဂျာတွေကလူ900လောက်ကိုပြန်ပြီးတော့လက်ခံဖို့အစီအစဉ်ရှိပါတယ်လို့ရခိုင်ပြည်နယ်ကောင်စီပြောခွင့်ရဦးလာသိန်းက VOA မြန်မာပိုင်းကိုပြောခဲ့ပါတယ
်လူ900လောက်ကိုလက်ခံဖို့အစီအစဉ်ရှိတယ်ဆိုတာလွန်ခဲ့တဲ့တစ်လကျော်ကျော်နှစ်လလောက်နှိပါးကလေးကအဲ့လိုပြောပါတယ်ဆိုတော့လက်ခံဖို့ရှိတယ်အဲ့လိုသူတို့ပြောတဲ့အချိန်မှာတော့ကဒီ COVID-19 ရောဂါအကျဖက်မှာရှိတော့ပေါ့နော်ဆိုတော့အဲ့လိုဘယ်လိုလက်ခံမလဲဆိုတဲ့ဟာကိုကျွန်တော်သိထားသလောက်ပြောရရင်တော့ကုန်းချောင်းနဲ့ရေချောင်းနှစ်ခုကလက်ခံမှာပေါ့ဆိုတော့ဒီတောင်ပြိုလက်ဝဲအေကကုန်းချောင်းကဝင်လို့ရှိရင်ကျိန်ချောင်းကရေချောင်းကဝင်တာကိုလက်ခံမှာပေါ့နေရာနှစ်နေရာလက်ခံမယ်လို့ပြပါတယ်အဲ့ဒီမှာလက်ခံတဲ့အခါမှာဟိုဘင်္ဂလားဒေ့ရှ်ဘက်ကတရားဝင်ပို့ရမယ်အဲ့ဒီပို့မဲ့လူတွေကကျွန်တော်တို့ကဟိုတဘောကလူနာမည်တွေပါမဲ့ဥယျာဉ်တွေကြားမတွေဇင်းတွေကကျွန်တော်တို့ရပိတာဖြစ်မှာဖြစ်ပါတယ်လက်ခံမဲ့အစီအစဉ်ကရခိုင်ပြည်နယ်အစိုးရကလက်ခံမဲ့အစီအစဉ်မဟုတ်ပါဘူး။ပြည်ထောင်စုကလက်ခံမဲ့အစီအစဉ်ပြီးရပါတယ်ခင်ဗျာ
။အခုလိုမြန်မာစစ်ကောင်စီဘက်ကရိုဟင်ဂျာ900ပြန်ခေါ်ဖို့လုပ်နေတယ်ဆိုတဲ့ပြောဆိုချက်အပေါ်ဘင်္ဂလားဒေ့ရှ်ရောက်ရိုဟင်ဂျာဒုက္ခသည်တွေကမေးခွန်းထုတ်ပါတယ်။ဒုက္ခသည်စခန်းတွေထဲမှာနေရပြန်နိုင်မယ်ဆိုတဲ့တရားဝင်ပြောဆိုချက်မရှိပါဘူးလို့ဘင်္ဂလားဒေ့ရှ်နိုင်ငံကော့စ်ဘဇားဒေတာကုတုဘလောက်ဒုက္ခသည်စခန်းအမှတ်9မှာခိုးလုံနေထိုင်ပြီးဒုက္ခသည်တွေကိုပညာပေးအစီအစဉ်တွေမှာကူညီပေးနေတဲ့စေတနာဝင်တဲ့ရိုဟင်ဂျာဒုက္ခသည်ဥအောင်မြင်ကပြောပါတယ
်ဘင်္ဂလားဒေ့ရှ်ကတော့အပြီးတော့ UN နဲ့ရှိတာပေါ့နော်သူတို့ဒီကနေကျွန်တော်တို့ဒုက္ခသည်တွေကိုနေရပြည့်ကိစ္စနဲ့ပတ်သက်ပြီးတော့တရားဝင်အဆောင်ကြထားတာမှတခုမှမရှိတော့ဘူးလူဘောကနေရကြောပြန်လက်ခံနေဆိုပြီးတော့ရထိုင်ပြည်နယ်ကောင်စီရဲ့ပြောခွင့်ရပုဂ္ဂိုလ်ဦးလာစင်းရနည်းနည်းပဲသူဒီနေရာကိုပြောနေတာပဲကျွန်တော်တို့အကြသိရတယ်သူပြောနေတဲ့ဟာကြတော့ဒီမှာမဲခွန်းထောက်ကြရတော့အများကြီးပါပဲကနေရကြောကိုသူတို့ရဲ့လွန်ချိုးတဲ့ပန်းချာတာဘယ်လိုစီစဉ်တက်မယ်ဆိုတာဒါတို့ရောမပါတော့ဘူးသူကကျွန်တော်တို့ဒုက္ခသူတွေကမျိုးမျိုးပေါ့နော်သူရဲ့အဲအင်တာဗျူးပြေတာလားဟိုဒီဒီကမှမျိုးမျိုးမဲခွန်းထောက်နေရရှိသေးတယ်
အတလူပြေခဲ့ကြရတဲ့ရိုဟင်ဂျာတွေဟာ၅နှစ်ကျော်ကြာဒုက္ခသည်စခန်းတွေထဲမှာနေထိုင်ခဲ့ရပြီးသူတို့ရဲ့လုံခြုံရေးတရားမျှတမှုဒဏ်တူညီတူရှိမှုဆိုတဲ့အခိုင်အမာအာမခံချက်ပေးနိုင်တဲ့အနေအထားတစ်ခုမရှိဘဲနေရပြန်ဖို့ဆိုတာဘလို့မှမဖြစ်နိုင်ပါဘူးလို့ရိုဟင်ဂျာဒုက္ခသည်ကိုကာမေးကဆိုပါတယ်
။ကျွန်တော်မြင်တာကတော့ဒီကနေ justice ဆိုတာတစုံတကူမှမရဘဲနဲ့အဲ့ဒီနေရာကိုဘယ်သူတဝူတယောက်မှပြင်ဝင်လာမှာမရှိပါဘူး။အမေရာမြတ်တမပြလိုက်ရင်တော့ကျွန်တော်ဝင်လာဘွားအရှင်လင်းပါပဲအကွာတော့အဲလူကျိုးတဲ့အမခန့်ချတဲ့ဂျွန်တကူမမကောင်းဘူးအဲ့ဒီနဲ့ပြီးတော့နိုင်ငံတကာကိုယ့်အစီအစဝူတယောက်မှလည်းတာဝန်ခံတာမရှိဘူးကျွန်တော်တို့ဘယ်လိုပုံစံမျိုးနဲ့အဲ့ဒီနေရာကိုဝင်လာလို့ရမှာလဲစပတိုင်းဝိုင်းကဘင်္ဂလားဒေ့ရှ်အစိုးရကတာဝန်ခံမှပဲကျွန်တော်ဒီနေရာကိုရောက်လာမှာ
ဒီ NND ဒေါအောင်ဆန်းစုကြည်အစိုးရလက်ထက်တုန်းကပြန်ခေါ်မယ်ဆိုပြီးတော့သူတို့လုပ်တယ်လာပြီးညှိနှိုင်းခဲ့တဲ့အထိရှိတယ်အဆင်မပြေဖြစ်ခဲ့တယ်ဆိုတော့ဒီ NASA ကဒီစစ်တပ်အာဏာသိမ်းပြီးတဲ့နောက်ပိုင်းမှာပြန်ဖို့ဆိုတာကအခြေအနေပိုပြီးတော့မှဒါစိုးရိမ်စရာဖြစ်လာတယ်ဆိုတော့အဲ့ဒီအခြေအနေပေါ်မှာကိုကာမေးဘယ်လိုသုံးသပ်မိလဲ
ဟုတ်ကဲ့မြန်မာနိုင်ငံကတော့ဒီမှာကျွန်တော်တို့ဝန်ကြတော့ကစရီကိုမကြည့်ရှိပြီးသူတို့ကော်ပေါ်လာတာကျွန်တော်တို့ဘုံသိက္ခာရှိရှိနဲ့အဲ့ဒီနိုင်ငံကိုကျွန်တော်တို့မူရင်းနိုင်ငံကျွန်တော်မိခင်နိုင်ငံကိုကျွန်တော်တို့ဝင်လာလို့ရမယ်ဆိုပြီးတော့ကျွန်တော်တို့တောင်းဆိုတာရှိတယ
်ဟုတ်ကဲ့
တောင်းဆိုပြီးတော့မြန်မာဆိုရလာတဲ့သူကသူတို့ကူပဲပြောတာကျွန်တော်တို့ dialogue လုပ်မယ်ဘုံသိက္ခာရှိရှိနဲ့အဲ့ဒီမြန်မာနိုင်ငံကိုကျွန်တော်မိခင်နိုင်ငံကိုကျွန်တော်တို့ပင်လာလို့ရပါတယ်ဆိုပြီးကျွန်တော်တင်ပြတာရှိတယ်
ဟုတ်ကဲ့အမဲအဲ့ဒီတော့ကတော့သူတို့ဘာတကူမှအပြေမဖြေဘဲနဲ့ညတန်းဆိုင်ရင်တာကိုနောင်နေချင်းကသွားတယ်လို့ကျွန်တော်မြင်ပါတယ်ဟုတ်ကဲ့အဲဒီလိုပဲလို့ရှင်တာအဖိုးမလို့ရှင်ဘူးနေရပြန်ရေးကိုရိုဟင်ညာဒုက္ခသည်တွေနဲ့တာဓာတ်ရိုက်ဆွေးနွေးသင့်ပြီးနေရကနေဆုံးခွာခဲ့တဲ့အချိန်ကစပြီးနှစ်ပေါင်းဘလောက်ကြာကြာရိုဟင်ညာဒုက္ခသည်တွေဟာမိမိတို့ရဲ့နေရရင်ကိုပြန်ဖို့က
ပင်ဖို့ဒီမှာအစင်ချင်းရှိတာပဲအစင်ချင်းဆိုတာကကျွန်တော်တို့ဘင်္ဂလားဒေ့ရဲ့ရုပ်တရက်ကနေကျွန်တော်တို့ခုနေရဲ့ကိုပြင်ဖို့အစင်ချင်းရှိတယ်ဒါပေမဲ့ကျွန်တော်တို့ပြင်ချင်းနေပေမဲ့ကျွန်တော်တို့ခေါ်ဖို့လို့မရှိတော့ဒါနဲ့အပြောတာရှိတယ်လက်ရှိတပ်တွေပြရကျွန်တော်တို့မထွေးဘူးကျွန်တော်တို့အမေတကယ်ကျွန်တော်တို့ကိုနေရဲ့ပြင်ခေါ်မယ်ဆိုရင်တော့မြန်မာပြည်သားရောဒီတော့ဒီမှာဘင်
အခုဆိုရင်ဘင်္ဂလားဒေ့ရှ်ကဒုက္ခသည်စခန်းနေတဲ့ခလုံးနေထိုင်ကြရတာငါးနှစ်ကျော်ကြာလာချိန်မှာ Rohingya ရဲ့ နေရာရင်ပြောင်းရေနှောက်နေပြီးတော့မအောင်မြင်ဖြစ်နေစေဖြစ်ပါတယ်ဒီနေ့ထဲမှာတော့ရိုဟင်ဂျာတွေကိုပြန်လည်နေရာချထားရေးစတင်နိုင်ခြင်းရှိတယ်လို့တော့ဘင်္ဂလားဒေ့ရှ်ဆိုင်ရာတရုတ်သံမက်ကဒီသတင်းပတ်ထဲပြောဆိုထားပါတယ်ရိုဟင်ဂျာဆိုတဲ့အတုံးကိုလက်ခံထားတဲ့မြန်မာနိုင်ငံဘက်မှာတော့စစ်ကောင်စီကခန့်အပ်ထားတဲ့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရာချထားရေးဝန်ကြီးနဲ့တာ